အရင်ဆုံးတရုတ်နိုင်ငံရဲ့သတင်းလွှတ်ခွင့်အခြေအနေကြည့်ရအောင်ပါတရုတ်နိုင်ငံမှာသတင်းလွှတ်ခွင့်ရှိဖို့ကိစ္စကမလွယ်လှပါဘူးအထူးသဖြင့်လက်ရှိသမ္မတရှီကျင်းပင်လက်ထက်မှာသတင်းလွှတ်ခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်နေတာကြောင့်ပိုပြီးမျှော်လင့်ဖို့ခက်ခဲနေပါတယ်တရုတ်အာဏာပိုင်တွေဘက်ကနည်းပညာတွေတုံးပြီးအစိုးရနဲ့သဘောထားကွဲလွဲသူတွေရဲ့လွတ်လပ်စွာရေးသားပြောဆိုခွင့်တွေကိုဖြိုခွင်းနေတဲ့အကြောင်းVOA သတင်းတော့ဘေးလိုက်နဲ့ Joyce Hong ရေးသားပေးပို့တဲ့သတင်းကိုကိုကျော်အောင်လင်ကပြောပြမှာပါခင်ဗျာ
။တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းသတင်းလွှတ်ခွင့်ပေါ်ဖိနှိပ်မှုတွေကတိတိတသားရှိခဲ့တာပါ။တရုတ်ပြည်သူတွေအတွက်သတင်းတွေရနိုင်မဲ့လမ်းကြောင်းတွေကိုပိတ်ဆို့တာ Twitter လိုလူမှုကွန်ရက်အတွင်းကိုယ့်ရဲ့သဘောထားအမြင်တွေသတင်းချက်လက်ရေးသားတင်ပြတာတွေကိုလည်းပိတ်ပင်မှုတွေလုပ်နေပါတယ်။ခေတ်သစ်နည်းပညာတွေကိုတုံးပြီးတော့တရုတ်အာဏာပိုင်တွေကသတင်းလွှတ်ခွင့်ကိုဖိပြီးစီစီနှိပ်ကွပ်နေကြတာပါ။ပေါ်မှာစီးပွားရေးရဒုတိယအင်အားကြီးမားဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာထောင်နဲ့ချီတဲ့ internet website တွေကိုပိတ်ပင်ထားပါတယ် Facebook, Gmail, Google, Instagram နဲ့ Pinterest လို့ဓာတ်ပုံသက်သက်တင်တဲ့ website မျိုးတွေကိုပါပိတ်ထားတာပါသတင်း website တွေကဆိုလို့ရှိရင် VOA အင်္ဂလိပ်ပိုင်း VOA တရုတ်ပိုင်း BBC, The New York Times, Bloomberg နဲ့တခြားသတင်း website တွေတော်တော်များများပိတ်ပင်ထားပါတယ်ပညာရှင်တွေအခွင့်အရေးကြိုးဆောင်နေတဲ့ internet လူမှုကွန်ရက်တွေအတွင်းရေးသားချက်တွေကိုအပိတိုင်ဖယ်ရှားတာတွေမကတချို့ဆိုရင်လူမှုကွန်ရက်တွေအတွင်းရေးသားမှုတွေကိုရပ်မလားထောင်ထဲသွားမလားဆိုပြီးတော့အနာဂတ်ဘက်ကတတိပေးတာတွေအထိရှိကြတာပါအဲ့ဒီမှာတချို့ကသူများရေးထားတဲ့စာကိုကိုယ့်ရဲ့စာမျက်နှာမှာပြန်ပြီးတော့တင်တာမျိုးသူများစာမျက်နှာကိုအများကြီးနိုင်အောင်ချိတ်ဆက်ပေးတာမျိုးလောက်နဲ့တင်အနာဂတ်တွေရဲ့တတိပေးတာကိုခံနေကြရတာပါအခုလိုမျိုးတင်းတင်းကြပ်ကြပ်ထိန်းချုပ်ဖိနှိပ်မှုတွေကသမ္မတရှိချင်းပင်ကထက်မှာသတိသာသာလှုပ်ဆောင်နေတာပါဒီလိုတင်းကြပ်မှုတွေကြောင့်တရုတ်ပြည်သူတွေရဲ့သဘောထားအမြင်တွေကိုပြန်ပတ်ကဘာကတိဖို့ခက်လာနေတယ်လို့နယူးယောက်အခြေစိုက် Freedom House အဖွဲ့ရဲ့စင်ကာတိဖြတ်မှုဆောင်ကြီးဌာနကသူတည်သည် Sarah Cook ကပြောပါတယ
် Some of the people who are on Twitter are important sources of information for foreign journalists.
ဒီလိုဟန်တင်းတက်တာတုံးဆွဲသူတွေကတချို့ဟာဆိုင်ငံကြားသတင်းသမားတွေအတွက်အရေးကြီးတဲ့သတင်းရင်းမြစ်တွေပါ Twitter မှာသူတို့ရဲ့ဖော်ပြချက်တွေအတန်တွေသူတို့ရဲ့အမြင်တွေသတင်းချက်လက်တွေဒီမှာမကဗီဒီယိုတွေကိုပါမြင်ရကြားရပါပါ
လူကြီးတန်းပေါင်း800ကျော်ရှိတဲ့တရုတ်နိုင်ငံမှာ Twitter လူမှုကွန်ရက်ကိုတုံးဆွဲသူကတိရခိုင်နှုန်းကနေ300ခိုင်နှုန်းလောက်ပဲရှိတာပါ။ VOA တရုတ်ဌာနရဲ့သတင်း website ကိုလက်ခံကြည့်ရှုတဲ့ပုံမှန်ပြည့်ကတ်က 98,000 ကျော်ရှိပါတယ်။တရုတ်စိုးရပိုင်းရှင်ဝါသတင်းဌာနရဲ့အင်္ဂလိပ်လိုစာမျက်နှာမှာပုံမှန်ပြည့်ကတ်က 12,000 ကျော်ရှိပြီးရှင်ဝါရဲ့တရုတ်ဘာသာစာမျက်နှာမှာတော့ပြည့်ကတ်တန်းကျော်ပဲရှိပါတယ်။လက်ရှိသမ္မတရှီကျင်းပင်မတိုင်ခင်ကအုပ်ချုပ်ခဲ့တဲ့သမ္မတဟူဂျင်တောင်းလက်ထက်မှာရက်ဖက်လူမှုအဖွဲ့အစည်းတွေအတွက်နေရာတွေပို့ပြီးရခဲ့တဲ့အပြင်အင်တာနက်လူမှုကွန်ရက်သုံးဆွဲမှုတွေလည်းတက်ပြီးတော့တင်းကြပ်မှုတွေမရှိခဲ့ပါဘူး။ရှီချင်းပင်တက်လာပြီးကတည်းကခင်ဗျာမိပညာတွေကိုတုံးပြီးတော့သတင်းလွှတ်ခွင့်ကိုအပြည့်ပြင်းထိန်းချုပ်လာတယ်လို့နာမည်ကျော်တရုတ်ဘလော့ဂါတူဖြစ်တဲ့ဇာဝလာကပြောပါတယ
်။ရှီချင်းပင်ချစ်စစ်ကြီးလာကြီးချမ်းလာဆိုရင
်ရှီချင်းပင်ကသူ့ရဲ့အာဏာကိုခိုင်မအောင်အတင်းကြပ်ချုပ်ကိုက်ထားတာရှင်းပါတယ်။ဘာကြောင့်လဲဆိုတော့သူ့လက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်တွေအတွက်နေရာမရှိသလောက်ပါပဲ။အခုဆိုတရုတ်နိုင်ငံတွင်းမှာတေချာစုံစမ်းထောက်လှမ်းပြီးရေးသားတင်ပြတဲ့သတင်းသမားတွေနည်းတဲ့နည်းလာနေပါပြီတရုတ်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်တွေလည်းဖိနှိပ်ခံထားရတာပါကိုယ့်ရဲ့အမြင်ကိုပြောဆိုမှုကြောင့်အဖမ်းခံရသူတွေလည်းတိုးလာနေပါတယ
်တရုတ်ဘလော့ဂါဇော်လာဟာရှီချင်းပင်အာဏာမရခင်မှာပဲတရုတ်နိုင်ငံကထွက်လာခဲ့သူဖြစ်ပြီးသူ့ရဲ့ဇနီးကထိုင်ဝမ်သူဖြစ်ပါတယ်အခုတော့သူတို့နှစ်ဦးထိုင်ဝမ်မှာနေနေကြပါတယ်တရုတ်ဆွေရဟာသူ့ရဲ့သဘောထားတွေကိုဝါရဖြန့်ချီဖို့ခင်မင်းမိပညာတွေကိုအကြီးကျယ်တုံးနေသလိုပြည်သူတွေရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုလည်းအပြင်းထန်ဖိနှိပ်နေတာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတရုတ်စိုးရပိုင်းရှင်ဝါသတင်းဌာနကနေကမ္ဘာပထမဆုံးဆက်ရုပ်သတင်းတင်ဆက်သူကိုတုံးပြခဲ့ပါတယ် AI လို့ခေါ်တဲ့ဉာဏ်ရည်ပညာကိုတုံးဆွဲထားတာပါ